ပြည် Republican Party ကသမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ Harman Cain နဲ့ပတ်သက်ပြီးတော့သူဟာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမဖွဲမရနောက်ဆက်ခဲ့ဘူးတဲ့ဆိုတော့ဆွဆွဲချက်တွေထွက်နေတယ်ဗျသူအကြောင်းဒီသတင်းပတ်ထဲမှာသတင်းမီဒီယာတွေတော်တော်များများရေးကြပြောကြတယ်နော
် Harman Cain ဟာအရင်ကပစ္စည်းကုမ္ပဏီပိုင်ရှင်လုပ်ငန်းအောင်မြင်တဲ့ချမ်းသာကျွယ်ဝတဲ့သူအမျိုးသားစားတော့စဲအသင်းရဲ့အကြီးတန်းဆက်ဆံရေးတာဝန်ယူခဲ့တဲ့အချိန်အမျိုးသမီး၄ယောက်ကိုလိမ်ပိုင်းဆိုင်ရာမဖွဲမရနှောက်ယှက်ခဲ့တယ်ဆိုပြီးတော့အစွတ်အစွဲခံထားရတယ်လေ
ဆွဆွဲခဲ့တဲ့အမျိုးသမီးတွေက၂ယောက်ကိုငွေပေးပြီးတော့ Harman Cain ကကြေးခိုင်းခဲ့တယ်ဆိုပြီး political.com သတင်း website မှာရေးထားတယ်တင်းလာနေတော့ Chicago က Sharon Bullock ဆိုတဲ့အမျိုးသမီးတယောက်က Harman Cain က1998ခုနှစ်မှာတဲ့သူ့ကိုအလုပ်ပေးမယ်ဆိုပြီးတော့အတင်းကျလိမ်ပိုင်းဆိုင်ရာမဖွဲမရလှုပ်ဖို့ကြိုးပမ်းခဲ့တယ်ဆိုပြီးတော့အသေးစိတ်တရားဝင်ထုတ်ဖော်ပြောသွားခဲ့တယ်ဗ
ျ Republican သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေထဲမှာ Harman Cain ကဖော်ယူတယ်ဗျစကားပြောရင်မသွေဝိုက်ဖဲတူတူနဲ့ထိထိမိမိပြောတယ်ဆိုပြီးတော့လူကြိုက်များနေတာဗျအခုလို့ဆွဆွဲချက်တွေက Harman Cain ရဲ့မဲဆွေစီယုံမှုတွေပေါ့အကြီးအကျယ်ရိုက်ခတ်နေတယ်ဗ
ျလူထုစစ်တမ်းတွေမှာတော့သူ့ကိုလူကြိုက်များတာတွေတော့ရှိနေတော့မယ်လို့ပြောကြတယ်ဗျဘာပဲဖြစ်ဖြစ်အမျိုးသမီးတွေပေါ်မဖွဲမရနှောက်ယှက်ခဲ့တယ်ဆိုတော့ဆွဆွဲချက်ကိုတော့သူ့ဘက်ကအကြီးအကျယ်ကိုပြန်ပြီးတော့ခြေပနေရတယ်ဗ
ျ I have never sexually harassed anyone and those accusations are totally false
ကျွန်တော်ဘယ်တော့မှဘသူ့ကိုမှလိမ်မိုင်းဆိုင်ရာမဖွဲမရနှောက်ယှက်တာမျိုးမလုပ်ဘူးပါဘူးဒီဆွဆွဲချက်တွေကလုံးဝမဟုတ်ဘူးလို့ပဲပြောချင်ပါတယ
်အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေပေါ်လိမ်မိုင်းဆိုင်ရာမဖွဲမရနှောက်ယှက်ခဲ့တယ်ဆိုပြီးတော့အဆွတ်အစွဲခံခဲ့ရဘူးတဲ့နိုင်ငံရေးကောင်းဆောင်တွေတော်တော်များများရှိခဲ့ဘူးတွေဗ
ျသမ္မတဟောင်းဘေးကလင်တန်တို့ကလည်းအာကန်ဆော့ပြည်နယ်ဝန်ထမ်းဟောင်းပေါ်လာဂျုန်းစ်ကိုလိမ်ပိုင်းဆိုင်ရာမဖွဲမရနှောက်ယှက်ခဲ့ဘူးတဲ့ဆိုပြီးဆွဆွဲခံခဲ့ရဘူးတယ်လေ
အရင်ကဖလော်ရီဒါပြည်နယ်အောက်လွှတ်တော်မှမတ်ဖိုလေးဆိုရင်လေအသက်မပြည့်သေးတဲ့အလုတ်သင်ဝန်ထမ်းတယောက်စီကိုလိမ်ပိုင်းဆိုင်ရာကိစ္စတွေအီးမေးလ်တွေတဆင့်ပို့ခဲ့လို့2006ခုနှစ်မှာယာရုကနှုတ်ထွက်ခဲ့ရဘူးတဲ့ဗျ
အမေရိကန်ပြည်ထောင်စုသမိုင်းမှာလွန်ခဲ့တဲ့အနှစ်20လောက်တုန်းကတရားရုံးချုပ်ပူတွေတရားသူကြီးဟောင်း Clarence Thomas ကနေရှင့်နေ Anita Hill ကိုထိကပားယူကပားပြောခဲ့တယ်ဆိုပြီးဆွဆွဲခံခဲ့ရတဲ့အတွက်ကြားနာစစ်ဆေးပွဲတွေအကြီးအကျယ်ပေါ်ခဲ့မှုတွေဗျအဲ့ဒီကြားနာပွဲတွေပြီးကလေးကလုပ်ငန်းခွင်အတွင်းအမျိုးသမီးတွေအပေါ်မဖွဲမရနှောက်ယှက်ခဲ့တာတွေခွဲခြားဆက်ဆံတာတွေကိုတားမြစ်တဲ့ဥပဒေတွေစည်းမျဉ်းတွေဇက်တိုက်ဆူဆူလို့ပြဋ္ဌာန်းလာခဲ့တာဗ
ျဒါပေမဲ့လေစီမင်းစီကံတွေဥပဒေတွေကလုံလောက်မှုမရှိသေးဘူးဆိုပြီးတော့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကပြောကြတယ်ဗျအထူးဖြင့်နိုင်ငံရေးကောင်းဆောင်တွေမှာလိမ်ပိုင်းဆိုင်ရာမဖွဲမရနှောက်ယှက်တဲ့မှတ်တမ်းတွေရှိမရှိမဲဆန္ဒရှင်တွေရဲ့ရှင်းရှင်းလင်းလင်းသိသိနဲ့ဆိုပြီးတော့ဝါရှင်တန်ခြေစိုက်အမျိုးသမီးဥပဒေရေးအဖွဲ့ကအကြီးအကဲတယောက်ဖြစ်တဲ့ Fatima Gross Graves ကအခုလိုပြောတယ်ဗျ
I'm interested in knowing what the reaction is to harassment, what employers are saying that they think they should be doing about it.
ကျွန်မစိတ်ဝင်စားတာသိချင်တာကဒီလိုလိမ်ပိုင်းဆိုင်ရာနှောက်ယှက်တယ်ဆိုတဲ့ကိစ္စကိုဘယ်လိုတုံ့ပြန်ကြမှာလဲ။အလို့ရှင်တွေကပြောကြပါတယ်။ဒီလိုနှောက်ယှက်တဲ့ကိစ္စတစ်ခုကိုအရေးယူဖြေရှင်းတင်တယ်။မူဝါဒရေးဆွဲတဲ့သူတွေကလည်းဒီကိစ္စကိုဖြေရှင်းတင်တယ်လို့ပြောနေတယ်။ဒီလိုပြောဆိုနေတာလောက်နဲ့ဆုံးခန်းတိုင်သွားတာမျိုးတော့မဖြစ်တော့ဘူးလို့ကျွန်မထင်ပါတယ်။
အခုဆိုရင် Republican Party ဘက်ကသမ္မတလောင်းစပြီးတော့ရွေးချယ်မဲ့ရွေးကောက်ပွဲတွေစဖို့နှစ်လလောက်ပဲကြာတော့တယ်ဒီနှစ်လအတွင်းမှာသမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့ Harman Cain အနေနဲ့ဆွဆွဲချက်တွေကိုကြံ့ကြံ့ခံရပ်တည်ပြီးတော့ရွေးကောက်ပွဲဝင်ပြိုင်နိုင်ပါလိမ့်မယ်ဆိုပြီးတော့လေလူတော်များများကတော့မျှော်လင့်ထားကြတယ်ဗ
ျဒါနဲ့ November 23ရက်နေ့ဆိုရင် American ပြည်ထောင်စုရဲ့ဗဟုဆိုရရာသုံးလုံငွေကွာဟချက်ကိုရှော့ချရေးRepublican နဲ့ Democrat အမတ်ဆက်နှစ်ယောက်ပါတဲ့အထူးကော်မတီကဘာတွေလုပ်ရမယ်ဆိုတဲ့အချက်တွေတင်သွင်းရတော့မယ်နော
်ဆိုတော့ဘိုင်းတို့က Republican နဲ့ Democrat ကြားနှစ်ဖက်စလုံးကတင်းတင်းမာမာတွေထုတ်ပြောပြီးတော့သဘောထားကွဲလွဲခဲ့ကြတယ်ဗျအခုရက်ပိုင်းမှာတော့နှစ်ဖက်စလုံးကဒီကိစ္စကိုပြပြလဲလဲညှိနှိုင်းပြောဆိုဖို့လေးလံနေပြစ်လာနေတယ်နော
်သမ္မတ Obama ကချမ်းသာတဲ့လူတွေစီကအခွန်တွေတိုးကောက်ဖို့အဆိုပြုထားတယ်Republican ကဒါကိုလုံးဝလက်မခံပဲအသုံးစရိတ်တွေဖြတ်တောက်ရေးကိုပဲတလျှောက်လုံးပြောနေခဲ့ကြတယ်လေ။ဒါပေမဲ့အခုအခွန်တွေတိုးကောက်ပြီးတော့ဗန်နံငွေဖြည့်တင်းရမယ်ဆိုတာလက်ခံပြောဆိုတဲ့ Republican အမတ်တွေ၁၀ယောက်ကျော်လောက်ရှိလာနေပြီဗျ
။တစ်ချိန်တည်းမှာပဲဆိုးရသုံးစရိတ်တွေဖြတ်တောက်ဖို့ကိစ္စကို Democrat ဘက်ကလည်းလက်ခံပြောလာတော့ရှိတယ်။ မြောက်ကာရိုလိုင်းနားပြည်နယ်ဒီမိုကရက်လွှတ်တော်အမတ်ဟစ်ရှိုလာက Fox ရုပ်သံကိုပြီးခဲ့တဲ့ချက်ပိုင်းကပဲအခုလိုပြောသွားတယ်ဗျ
In order to save these programs we have to make sure that they have long more sustainable resources that they have but also get rid of the
ဟိုအစိုးရရဲ့ဒီစီစဉ်တွေဆက်ပြီးလက်ပတ်နိုင်ဖို့ဆိုရင်ကျွန်တော်တို့ကရေရှည်ထောက်ပံ့ပေးနိုင်မဲ့အရင်းအမြစ်ဝင်ငွေရှိနေဖို့လိုပါတယ်တစ်ချိန်တည်းမှာပဲဒီအစီအစဉ်တွေထဲမှာတစ်ခါတစ်ခါတွေ့နေရတဲ့မတရားမှုတွေအလွဲသုံးစားလုပ်မှုတွေကိုလည်းရှင်းရပါလိမ့်မယ
်ဒီလိုဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အကြားနှစ်ဖက်ပြေးပြေးလေးလေးညှိနှိုင်းလိုတဲ့သဘောပြောလာကြတာတွေရှိပေမဲ့အခွန်တွေတိုးကောက်ခြင်းနဲ့လူနဲ့အရင်ကရှော့ပေးထားတဲ့အခွန်တွေကိုပဲပြန်ရုပ်သိမ်းတာမျိုးလုပ်တင်နေဆိုတဲ့လူတွေအကြားသဘောထားကွဲလွဲချက်တွေကတော့ရှိနေတုံးပဲဗျ
ဒုသမ္မတဂျိုးဘိုင်ဒန်ကတော့ပြီးခဲ့တဲ့သတင်းပတ်ကွန်မင်းကမှသမ္မတဥပမာဆိုပြတဲ့လောက်ကင်ချာတာရေးဥပဒေကိုလွှတ်တော်ကဒီပြချက်မပေးနိုင်ဘူးဆိုရင်အင်ဂျီရောအနေနဲ့ကို့လုတ်ပိုင်ခွင့်ဘောင်တွေကနေအစီအစဉ်တွေချပြီးလုတ်သွားမယ်လို့ပြောသွားတယ်။ Republican ဘက်ကလည်းသူတို့ဘက်ကဆိုပြတဲ့အလောက်ကင်ချာတာရေးအစီအစဉ်တွေအတိုင်းလွှတ်တော်ကကောင်းတဲ့ဖို့ဖို့ပဲတိုက်တွန်းနေတယ်ဗျ။ဒီရက်ပိုင်းမှာတော့ဘုံသဘောတူညီချက်တစ်ခုခုရမယ်လို့အများကမျှော်လင့်နေကြတယ်။ရှိတဲ့နံပါတ်တွေချိန်ဆက်ပြီးတော့ဆွေးနွေးကြသေးတာပေါ့ဗျာ